သမရဦးသိန်းစိန်ကရွေးချယ်ခန့်အပ်ဖွဲ့စည်းလိုက်တဲ့အမျိုးသားလူအခွင့်အရေးကော်မရှင်အနေနဲ့လူအခွင့်အရေးကိစ္စတွေကိုကြဲကြဲပြန့်ပြန့်လွတ်လပ်စွာစုံစမ်းဖော်ထုတ်သွားမယ်လို့ကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်သူဦးဝင်းမရက RFA ကိုမနေ့ကပြောဆိုပါတယ်ဒါဆိုရင်လူအခွင့်အရေးချိုးဖောက်ခံရမှုတွေရော့ကျသွားတော့မလားဆိုတာစဉ်းစားစရာဖြစ်လာပါတယ်လူအခွင့်အရေးချိုးဖောက်ခံရမှုတွေကိုမှတ်တမ်းပြုစုလေ့လာနေတဲ့မွန်ပြည်လူအခွင့်အရေးဖောင်ဒေးရှင်းအဖွဲ့ပြောခွင့်ရသူနိုင်ဦးဝမွန်ကတော့မြန်မာနိုင်ငံမှာအစိုးရအသစ်တက်လာပေမဲ့အရင်စစ်အစိုးရလက်ထက်တုန်းကလိုပဲလူအခွင့်အရေးချိုးဖောက်နေစေပါပဲလို့ပြောပါတယ
်ကျွန်တော်တို့ဒီလူခွင့်တရင်ချက်လက်တွေကောက်ခံနေတဲ့ area အတွင်းမှာဆိုလို့ရှိရင်လူခွင့်ရေးချိုးဖောက်မှုတိုးတက်ကောင်းမွန်လာတာကိုစိတ်မတွေ့ရအောင်အဓိကအချက်ကျွန်တော်တို့ဒီနေရာသိသိမှုနဲ့ပတ်သက်တဲ့ချိုးဖောက်မှုတွေရယ်ဆိုလို့ရှိရင်ဒီကရင်ပြည်နယ်အရှေ့ပိုင်းတို့ကရင်ပြည်နယ်တောင်ပိုင်းနဲ့ဒီမွန်ပြည်နယ်နဲ့ဆီဆက်နေတဲ့ကရင်ပြည်နယ်ဒေသတွေမှာဒီတိုက်ပွဲကြောင့်စစ်ကြောင့်ဖြစ်နေတဲ့လူခွေရေချိုးဖောက်မှုတွေရှိနေသေးတာကိုတွေ့ရတယ်။ဆိုတော့ပြန်ပြီးချုပ်ကြည့်မယ်ဆိုလို့ရှိရင်သူကနည်းနည်းလေးယော့သွားတယ်လို့ထင်ရပေမဲ့အဓိကအဖြစ်ဒီနေရာတင်းစီချင်းဆိုင်ရာအဲ့ဒါတွေကပိုပြီးများနေသေးတာကိုတွေ့ရတယ
်။ SWAN စွမ်းလို့ခေါ်တဲ့ရှမ်းအမျိုးသမီးရေးရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ပြောခွင့်ရသူမတ်ရင်းဖန်ဟာကတော့အစိုးရကဖွဲ့စည်းလိုက်တဲ့အမျိုးသားလူအခွင့်အရေးကော်မရှင်ဟာလူအခွင့်အရေးချိုးဖောက်မှုတွေကိုတကယ်ပဲစုံစမ်းဖော်ထုတ်မှာလားဆိုတာတန်တရားဝင်ပြီးကြောင်းပြောဆိုပါတယ်။
အခုဖွဲ့လိုက်တဲ့မြို့သားလူခွဲကော်မရှင်နဲ့ပတ်သက်ပြီးတော့နော်ဒီမှာဒီမှာဖြစ်တဲ့ဒီလူခွဲချုပ်ဖောက်မှုတွေကိုမရှိအောင်တို့တွေကစူးစမ်းဆောင်ရွက်သွားမယ်။နောက်ပြီးတော့အဲ့နေတကာလူခွဲဆိုင်ချိန်ဆိုင်ညွန့်နဲ့ညီအောင်ပေါ့စူးစမ်းရမယ်လို့ပြောပေမဲ့လည်းအခုဆိုကျွန်မတို့တိုင်းတိုင်းနဲ့ညီဆက်အခုချိန်ထိပေါ့တိုက်ပွဲတွေလည်းဖြစ်နေကြမယ်။လူခွဲချုပ်ဖောက်မှုတွေလည်းအများကြီးရှိတယ်။မတိုင်းချင်းမှုတွေလည်းအများကြီးထပ်ဖြစ်လာတယ်။ဒါကြောင့်မလို့ဒီဖွဲ့လာတဲ့အဲ့ဒီကော်မရှင်ဖွဲ့ရဲ့အဖွဲ့ဝင်15ဦးကော်မရှင်ဖွဲ့ဝင်တွေကလည်းရန်ချန်သူတို့ကိုယ်တိုင်ကလည်းဒီအဲ့ဒီစစ်ဆိုးရရဲ့လူဟောင်းတွေပဲပြန်ထည့်လာတယ်ဆိုတော့သူတို့ကိုယ်တိုင်ပဲလူခွေချုပ်ဖောက်တဲ့သူတို့ကိုယ်တိုင်ပဲလှုပ်လာပြီးတော့သူတို့ကိုယ်တိုင်ပဲပြန်ပြီးတော့ကော်မရှင်ဖွဲ့ဖွဲ့လာမယ်ဆိုရင်မျှတမှုရှိပါမလားတော့ဗောနော်ကျွန်တော်တို့ရှာမျိုးသမီးဖွဲ့ကလည်းတုံးတက်တယ်လေ
ပြီးခဲ့တဲ့လပိုင်းနေ့အတွင်းမှာပဲတနင်္သာရီတိုင်းရေပြူမြို့နယ်နဲ့မွန်ပြည်နယ်ကြိုင်မြို့မြို့နယ်တွေမှာစစ်တပ်နဲ့အစိုးရနှိစက်သူလုပ်ငန်းရှင်တွေကမြေယာသိမ်းဆီးမှုတွေရှိခဲ့တယ်လို့နိုင်ဦးအောင်မွန်ကထောက်ပြပါတယ
်။အခုကဒီဒီမှာအစိုးရရဲ့စစ်တပ်ကနေပြီးတော့သိမ်းတာရှိတယ်။အဲ့ဒါဒီရေပြည်မြို့နယ်အဲ့မှာကျွန်တော်ဒီပြည်သူတွေပိုင်တဲ့ရာဘာချမ်းမြေဧကတထောင်ကျော်ကိုသိမ်းထားတာရှိတယ်။အဲ့ဒါဒီစစ်တပ်ရဲ့တိုးချဲ့တပ်ဆွဲတဲ့နေရာမှာသူတို့ကနေပြီးတော့ဒီအတ္တမသိမ်းယူလိုက်တာဖြစ်တယ်။အဲ့နောက်တစ်ခုကအစိုးရရဲ့ကြိုးစားနောက်ခံပြုထားတဲ့ကုမ္ပဏီတွေပေါ့စီးပွားရေးကုမ္ပဏီအထူးသဖြင့်ဒီလက်မြေစိတ်ယုံတည်ဆောက်ဖို့အတွက်သူတို့ကြံရုံးမျိုးနယ်မှာလဲနေတယ်ပေါ့အဲ့ဒါတိတ်ခါရှိ
ရယ်။ရှမ်းပြည်နယ်အတွင်းလက်တလောလူအခွင့်ရေးချိုးပေါက်ခံရမှုတွေနဲ့ပတ်သက်ပြီးစွမ်းအဖွဲ့ကမတ်ရင်းဖန်ဟပြောပြတာက
ဒါကြောင့်မအခုဒီရှမ်းပြည်နယ်မှာဆိုလက်ရှိချိန်နေရပြောရမယ်ဆိုရှင်ခုရှိပေါ့တိုက်ပွဲတွေလည်းဆက်ရှိနေတော့မယ်လူခေချိုးဖောက်မှုမှာရွာကိုမိရှို့တာတော့နောက်ပြီးတော့ဟိုလယ်မြေတွေတိမ့်တာတော့နောက်ပြီးတော့အဲ့ကျွန်မတို့ရွာသားတွေကိုအဲ့ရှေ့တန်းမှာပေါ်တာထမ်းဖို့ပေါ့နော်အဲ့လိုမျိုးအတင်းအဓမ္မခေါ်ရတာတော့အခုရွှေကက်ပိုက်လိုင်းပေါ့နော်သူတို့စတင်နေပြီလေအဲ့သူတို့ရွှေကက်ပိုက်လိုင်းအတွက်ဖောက်မဲ့လမ်းတွေဒီလူတွေကလည်းအတင်းအဓမ္မလက်ခံအလုံးလုံးပေးရမယ်နောက်ပြအိမ်တွေရွာတွေလည်းရွှေ့ပြောင်းရမယ်။ဒီမှာတော့ရက်ရွာကြေးရွာဆိုတော့ရှင်းနေပေါင်းကလေးကနေနေတာခဲ့တာအဲ့ဒီဒီမှာကင်းကြောင်ရှောင်းရွှေ့ရမယ်ဆိုတာလည်းသူခွေချိုးပေါက်ချင်းတစ်ခုပဲလေနော်
။မြန်မာနိုင်ငံမှာလူအခွင့်အရေးချိုးပေါက်ခံရတာတွေဟာတကယ်တော့မျိုးကြီးတွေမှာတဲ့တိုင်းသားဒေသနေမျိုးတွေမှာဖြစ်ပါတယ်။အခုပေါ်လာတဲ့အမျိုးသားလူအခွင့်အရေးကော်မရှင်အနေနဲ့အဲ့ဒီဒေသတွေအထိစုံစမ်းရေးတွေလုပ်နိုင်မှာလားဆိုတာကိုလည်းတန်တရားဝင်ပြီးကြောင်းနိုင်ဦးအမွန်ကပြောပါတယ်။
ဆိုတော့ဒီအပေါ်မှာသူတို့အနေနဲ့ဘယ်လောက်ထိလွတ်လွတ်လပ်လပ်လူခွင့်ရေးကာကွယ်နှစ်တင်ဖို့လေ့လာစောင့်ကြည့်မယ်ဆိုတဲ့လုပ်ငန်းတွေမှာသူတို့ဘယ်လောက်ထိလုပ်နိုင်မလဲအဲအဲ့ဒီအပေါ်မှာကျွန်တော်တို့ကြည့်အောင်တဲ့ကျွန်တော်တို့နေဒီမှာဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေဒီသူတို့ကနေပြီးတော့စုံစမ်းစစ်ဆေးဖို့အခွင့်အရေးရလိမ့်မယ်လို့ကျွန်တော်တို့မမြင်ဘူးဒါကလည်းကြီးမားတယ်အခက်အခဲတစ်ခုဖြစ်လိမ့်မယ
်အမျိုးသားလူအခွင့်ရေးကော်မရှင်အနေနဲ့တကယ်တမ်းအထူးတည်ရရောက်လှုပ်ဆောင်နေတဲ့ဆိုရင်ပြည်တွင်းစစ်ရစဲရေးဖြစ်အောင်အရင်လုပ်ဖို့လိုကြောင်းစွမ်းအဖွဲ့ကတိုက်တွန်းလိုက်ပါတယ်
။ကျမတို့တိုက်တွန်းချင်တာပေါ့နော်။အခုလက်ရှိကျမတို့အဲပြည်သူတွေလည်းတအားဒုက္ခရောက်နေတယ်နော်။တောထဲမှာအခုဆိုရင်တောထဲမှာတို့ပုန်းခုန်နေရတာပေါ့နော်။အဲကြောင့်လည်းစစ်ပွဲကြောင့်ဖြစ်တယ်လေနော်။အဲတိုက်ပွဲကခုထိလည်းဖြစ်နေတော့ဝန်နေတိုင်းနဲ့ဖြစ်နေအောင်ပဲ။လက်နဲ့ကြည့်တယ်လည်းရွာတွေမှာကြားနေတော့ပဲ။ကျမတို့ဖြစ်နိုင်ရင်ပေါ့စစ်ပွဲအရင်ရက် ရင်ချင်ရဆွေးနွေးနောက်ပြီးတော့စစ်တပ်တွေကိုရှမ်းပြည်နယ်တိုင်းဒေသပြည်နယ်အားလုံးမှာနေဆုတ်ခွာပေးဖို့ပေါ့နော်အဲ့ဒါအဓိကကိုစားပေးလို့စေချင်တယ်
စွမ်းအဖွဲ့ပြောခွင့်ရသူမတ်ရင်ဖန်ဟာပြောဆိုသွားတာပါခင်ဗျာ